မြန်မာနိုင်ငံမှာအသက်၁၂နှစ်နဲ့အထက်ကလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မင်းမြောင်းလိုင်ကတောက်ကြနေမှာကြီးညာခဲ့ပေမဲ့ဒီအစီအစဉ်ဟာရောဂါထိန်းချုပ်ရေးအတွက်လက်တွေ့မကျဘူးလို့ကျန်းမာရေးပညာရှင်တချို့ကထောက်ပြပါတယ်။ဒါပေမဲ့ WHO ရဲ့လှုပ်ထုံးအတိုင်းအသက်အရွယ်ကြီးသူနဲ့ရောဂါကူးစက်ဖို့အန္တရာယ်ရှိသူတွေကိုဦးစားပေးရေးကသာနည်းလမ်းမှန်ဖြစ်တယ်လို့ညောင်မျိုးကကူးစက်ရောဂါအထူးကုဆရာဝန်ကြီးဒေါက်တာဇီယာတက်ကပြောပါတယ်ကိုဝင်းမင်းကဆက်သွယ်အမေးများတင်ပြထားပါတယ်ခင်ဗျာ
ဟိုထိုးကျင်တိုင်းထိုးလို့ကောင်းတယ်မှပေါ်လာရင်ထိုးကျင်တိုင်းထိုးလို့တော့ကျွန်တော်တင်တယ်ဟိုဗက်ဆင်းကြီးအများကြီးရှိနေရင်တော့တမျိုးပေါ့ကွာဟုတ်တယ်မလားဒါတော့မှမရှိသေးတဲ့အခါမှာဆိုရင်ဟိုကျွန်တော်တို့ဥမာကလေးတွေမှာပိုလီယိုရောဂါကာကွယ်တယ်ဆိုလို့ရှိရင်ဘယ်အသက်ရောက်ကြရင်ဘယ်အသက်ရွယ်ဘယ်လိုမျိုးဆိုပြီးကျွန်တော်တို့မှအတိအကျနဲ့ကျွန်တော်တို့လုပ်ခဲ့တာပဲဒါ WHO က guideline တွေအကုန်လုံးပေးခဲ့တာပဲဘာဖြစ်လို့ကျွန်တော်တို့က WHO guideline ကိုမကြည့်ဘဲနဲ့ကိုလို့ရှင်တဲ့အတိုင်းလောက်အောင်ပါလေပေါ့နော်ကျွန်တော်နိုင်ငံတကာမှာလုပ်တဲ့ဟာကိုကြည့်ကြည့်လို့ရှိရင်ဒီအများစုစထိုးတာအသက်65နှစ်ထက်ဒီကိုစထိုးတယ်ဒုတိယတစ်ပိုင်းက65နှစ်နဲ့အတူတူပေါ့နော်ဒါတော့မှနိုင်ငံတကာမှာစထိုးတဲ့လူတွေက high risk healthcare professional ပေါ့နော်ဒီရောဂါကိုကာကွယ်နေရတဲ့လူတွေ including ဟိုမိသားတို့အယံမိသားတို့နောက်တစ်ခုကဒီကျန်းမာရေးဝန်ထမ်းတွေအဲ့ဒါတွေကိုစပြီးတော့ပေးတယ်ပြီးတဲ့အခါကျရင်65နှစ်ထက်ကိုပေးတယ်ပြီးတဲ့အခါကျလို့ရှိရင်40အထက်ကိုဒီနိုင်ငံမှာပေးတယ်အဲ့လိုတစ်ဆင့်ချင်းစီသွားတယ်နောက်ဆုံးတစ်ဆင့်ကျတဲ့အခါကျတော့မှအခုလက်ရှိအနေထားမှာ Pfizer ကိုလွန်ခဲ့တဲ့တပတ်ဘာတပတ်တော့မပြေသေးပါဘူးခလင်းတွေကိုထိုးလို့ရတယ်ဆိုတာကိုစပြီးတော့ပြောတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုဒီအသက်ကြီးသူတွေနဲ့အန္တရာယ်ကြီးသူတွေကိုတစ်ဆင့်စီကာကွယ်ဆေးထိုးပေးသွားတာလို့ဆိုရယ
်။ဘာလို့သွားရတာလဲဆိုတော့ကလေးတွေကအဓိကစိုးမဟုတ်ပါဘူး။အရင်အမြင်မဟုတ်ပါဘူး။ကလေးတွေကြောင်းမှာကူးလာတယ်ကူးလာတယ်ဆိုပြီးတော့ပြောကြတယ်။တကယ်တမ်းတော့ကလေးတွေကြောင်းမှာဆရာမတွေရှိတယ်အလုပ်သမားတွေရှိတယ်ဟိုဝင်တန်းနေရှိတယ်ဒီလူတွေကနေတစ်ဆင့်ကလေးတွေစီကိုရောက်တယ်ဒါပေမဲ့သူကဘာဖြစ်လို့ပြောတာလဲဆိုကလေးចောင်းဖွင့်လိုက်လို့ရှင်ចောင်းတစ်ចောင်းမှာဆိုရင်ကိုကြည့်တယ်မယ်လူစုလူဝေးတွေတစ်ခါတစ်ခါမှာဆိုရင်80ရှိတယ်80ရှိတယ်ရောက်60ရှိတယ်ဆိုတော့ခြုံပြီးပြောရလို့ရှင်သိပ္ပံပညာရှင်တွေရဲ့ဆရာဝန်တွေရဲ့အကုန်လုံးကသိတယ်ဘယ်ဟာအဓိကဟိုဒီယောဂါကိုပြန်ပွားနေနေရလဲပေါ့နော်ပြန်ပွားနေနေရလူကြီးတွေရဲ့ဆိုတော့ဒါကြောင့်မလို့ဒီနိုင်ငံမှာတော့မှကြောင်းမှာလာတော့ဆရာဆရာမတွေအခုလဲ mandate ဆိုတဲ့စကားလုံးတွေတုံးလာတယ်ဒီနိုင်ငံမှာမထိုးမနေရပေါ့နော်ဥမာဟိုဒါပေမဲ့လဲဟိုလောလောဆယ်အရာတော့ကြောင်းမှာဆိုလို့ရှိရင်ကလေးတွေကိုမထိုးမနေရဆိုတာမရှိဘူးအခုကျွန်တော်နားလဲတလောက်ကတော့ဒီနိုင်ငံမှာအခုပဲကျွန်တော်တွေ့လိုက်တယ် Los Angeles ပေါ့နော် California မှာရှိတဲ့ LA တချို့ကြောင်းတွေသူတို့လုတ်တယ်လို့တော့ကြားလိုက်တယ်ဒါပေမဲ့လဲကြင်ကြင်ပြန့်ပြန့်ကြီးတော့ပြီးမလုပ်ဘူ
းဟုတ်ကဲ့ဆရာရေနောက်ရောကလေးတွေကိုအခုလိုဒီဦးစားပေးမထိုးတဲ့အရေးကြီးတာရှိနေသေးလား
ကလေးတွေမှာနောက်တစ်ခုသူကအဓိကဟိုပါပေါ့နော် seriously သူကမထိုးပေးတဲ့အတိုင်းအရလဲဘာလို့လဲဆိုကလေးတွေမှာဒီရောဂါမဖြစ်ဘူးလားဆိုဖြစ်တာပေါ့ဒါပေမဲ့ကလေးတွေရဲ့သေနှုန်းစံထားပြီးမဟိုမပြောပါတော့တဲ့နေရာအနေအထားတစ်ခုရှိတယ်ပေါ့နော်အကြီးကျယ်ကိုဗစ်ရောဂါစားခဲ့တဲ့2020 March လာနေကျွန်တော်ဒီနေ့ကမှဆိုရင် July ကုန် August အထိမှာဆိုရင်ကလေးရဲ့သေနှုန်းဒီလူကြီးသေနှုန်းရဲ့ဘာမှမပြောပါတော့တဲ့အနေအထားတစ်ခုရှိပါလေဒါကြောင့်မလို့လဲဟိုကလေးတွေကိုသူတို့ primary target အနေနဲ့ vaccine မထိုးတာလည်းပါတာပေါ့နော်ဒီမှာ strategy အနေနဲ့ဟို vaccine ထိုးခြင်းဆိုတာ strategy လိုပါတယ်ဘာလို့လဲဆိုတော့ဟိုကလေးတွေကိုမလိုအပ်ဘူးလို့ပြောတာမဟုတ်ပါဘူးတကယ်ကြားလို့ရှိရင်သူတို့လည်းထိုးအောင်ပါအမေအရေးကြီးတဲ့လူတွေကိုအရင်ထိုးပေးမှသာလေဒီရောဂါကိုကျွန်တော်တို့ထိန်းချုပ်လို့ရနိုင်မှာပါဘာလို့လဲဆိုတော့ဒီရောဂါကနောက်တစ်အခုတောက်တာဖြစ်တယ်နောက်သိမ့်မကြခင်အချိန်အတွင်းမှာနောက်တစ်တမျိုးထပ်ပြီးတော့ဖြစ်လာမလားမဖြစ်လာနိုင်လားဆိုတော့ဘယ်သူမှမသိသေးပါဘူ
းဟုတ်ကဲ့နောက်အခုလိုကလေးတွေကိုတရုတ်ကာကွယ်ဆေးထိုးပေးရင်တန်တရားရှိမှုနဲ့ထိရောက်မှုရှိနိုင်တဲ့အနေအထားရော
ကျွန်တော်နားလည်သလောက်ပေါ့နော်ဒီ Sinopharm ကို WHO ကတော့ကလေးပေါ့နော် session နဲ့အထက်ကိုကလေးမဟုတ်ဘူးနော် session နဲ့အထက်ကိုတော့သုံးလို့ရတယ်လို့ပြောထားတယ် session နဲ့အောက်ကိုတော့မရေးထားသေးဘူးပေါ့နော်ဆိုတော့ဒီနိုင်ငံအပါအဝင်ပေါ့နော်တချို့သောနိုင်ငံတွေမှာတုံးနေတဲ့ဟာရှိပါတယ်ကျွန်တော်လည်းတော့ပဲချီလီမှာရှိတယ်လို့ပြောတယ်ဒါတော့မှအသက်ကတစ်ခုနဲ့တစ်ခုမတူကြဘူးပေါ့တချို့က3နှစ်လို့ပြောတယ်တချို့က5နှစ်အထက်လို့ပြောတယ်ပေါ့နော်ဆိုတော့3နှစ်ပေါ်မှာမူတည်ပြီးတော့ဟို WHO တောင်မှအခုချိန်ထိဟို3ပိုင်းမျိုးမရှိသေးဘူးလို့ပြောတယ်ထိုးလို့မရဘူးမဟုတ်ထိုးလို့ရတယ် safe တော့ဖြစ်မယ်လို့ထင်တယ်ဘာလို့လဲဆိုတော့ kill virus ဖြစ်တဲ့အတွက်ကျွန်တော် kill virus ဟိုပါပေါ့နော်အဲဒီ virus အသေးပေါ့ဗျာတောက်ထည့်ပြီးနေတဲ့အတွက်ကြောင့်ပေါ့နော်အဲဒါပေမဲ့အကျိုးအမြတ်ရမလားပေါ့နော်အကျိုးအမြတ်ရမလားဆိုတာကလည်းချက်ချင်းတော့လည်းမသိဘူး effective ဖြစ်မလားမဖြစ်လားဆိုတာတော့ဘယ်သူမှမသိသေးဘူးပေါ့ကွယ်
ဟုတ်ကဲ့သိပြီပြန်ကျင်ပါရစေ